ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်တပ်အကြားအပြစ်ခရရစရေးတပ်တန်းတိုးဖို့ဆွေးနွေးတာမှာသဘောတူညီချက်မရကြလို့ဒီကနေ့မနေ့ပိုင်းကနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲပြန်ဖြစ်လာတယ်လို့ CDF ခေါင်းဆောင်တွေကပြောပါတယ်ဒီလိုမျိုးစီရေးပြန်ပြီးတော့တင်းမာလာမယ်ဆိုရင်စစ်ဘေးရှောင်တွေအတွက်ပိုပြီးအခက်တွေ့လာမှာလဲဆိုရင်နေကြပါတယ်ဒီအကြောင်း VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မင်းတပ်ဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားရည်ရည်ပြစ်ခတ်ရစထားတဲ့ချင်းမြင့်နယ်မင်းသားမြို့နယ်မှာအပြစ်ခတ်ရစရေးသဘောတူညီချက်မရလို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားတယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ခေါင်းဆောင်ဒူဖြစ်သူဆလိုင်းတူမီကပြောပါတယ
်။မင်းဆိုသောဖြစ်တဲ့ခုနကဝန်ကျင်အပြစ်ရကလာကုန်ကြပြီ။မင်းရဲ့ကုန်ကြမှာပိုင်းလာတဲ့ဆက်ရှင်တွေလည်းလက်နဲ့အဖို့ပါများပေါ့ကွာ။ဖြစ်တတ်တာကလည်းပြောတာဒါပဲကျွန်တော်တို့ဖက်နေတဲ့ဘက်ကလည်းတော့ဒါမဖြစ်နိုင်ဘူးပေါ့။အဲ့ဒါဆက်လက်ဒီနိုင်နေရလဲမောင်းမင်းတို့တို့ဘက်ကလည်းအခုစပြင်းနေကြတယ်စီဒီအက်ဘက်ကလည်းကြာလာပြင်းနေကြတယ်ခွာဒီဒီဘက်ကဆင်းလာတဲ့စစ်သားတွေလည်း68မိုင်ရောက်လာပြီလို့ပြောကြတယ
်ဒီပြစ်ကမှုတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစလို့မင်းသား CDF အဖွဲ့နဲ့စစ်ကောင်စီသားတို့ကြား14ရက်ကြာပြစ်ခတ်ရစရေးသဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်ဇူလိုင်လ16ရက်နေ့တနင်္ဂနွေနေ့မှာနှစ်ဖက်ကိုယ်စားလှယ်ဖွဲ့တို့အပြစ်ရစရေးသက်တမ်းလို့ဆွေးနွေးခဲ့ကြရမှာလက်နက်ချရေးအချက်ကြောင့်သဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတိုက်ပွဲပြန်ဖြစ်လာတာလို့ပြောပါတယ်။ဒီအပြစ်ရရေးဆွေးနွေးတာမှာမင်းသား CDF အဖွဲ့စစ်ကောင်စီတပ်ဖွဲ့နဲ့မြို့မီမြို့ပတို့ကနေတွေ့ဆုံဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မင်းသားမျိုးနယ်ပတ်တိုက်ပွဲဖြစ်ပွားနေတဲ့အချိန်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အပြစ်ရရေးပြက်ပြက်လို့တိုက်ပွဲဆက်ဖြစ်လာရင်စစ်ဘေးရှောင်တွေနေနဲ့အခက်အခဲရှိလာမယ်လို့မင်းတပ်စစ်ဆောင်တာဝန်ရှိသူတူကပြောပါတယ
်ကျင်းထောင်မြင်နေတာရှိတယ်ဒီလိုလဲသူတို့ခါရောက်နေလို့ဆိုတော့အခုတပ်ပြင်းနေတော့တို့ခါရောက်ကြအောင်ပါလဲအဲမြို့ဘက်ကနေရောဖက်ပြေးတဲ့သူလဲဖက်ပြေးပြရတာလို့ညားတဲ့ခါကြောက်တယ်တန်ဟာရီခါတို့ကျမ်းမာရေးဆိုင်ရဲ့စီဝါတော့မမရကြအောင်
မင်းတပ်မျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီသတ်တို့ကြားတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကစစ်ဘေးရှောင်ဥယျာဉ်တောင်းကျော်ဟာတောရောင်တွေထဲကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါ။စစ်ကောင်စီဘက်ကတော့မင်းတပ်မျိုးပေါ်ရှိကျောင်းတွေဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့တုန်းကထုတ်ပြန်ကြေညာထားပြီးနောက်ပိုင်းမှာတော့စစ်ဘေးရှောင်တွေချုပ်နေရပြန်ကြပေမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူး။မင်းတပ်မျိုးပေါ်မှာရှိတဲ့စစ်ရှောင်စခန်းတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေထောက်ပံ့ပေးတဲ့ပစ္စည်းတွေမနေ့ကစတင်ဖြန့်ဝေပေးပါတယ်။ဒီကနေ့မှလည်းမြို့ပေါ်စစ်ရှောင်စခန်းတချို့မှာထောက်ပံ့ပစ္စည်းတွေကိုပေးဝေနေပေမဲ့နယ်ဘက်စစ်ဆောင်စခန်းတွေမှာလုံခြုံရေးချင်နေရစစ်ကောင်စီဘက်ကတွားခွင့်မပြုဘူးလို့မင်းတပ်မျိုးပေါ်ဘာသာရေးခေါင်းဆောင်သူကပြောပါတယ်
။မြို့ပေါ်စခန်းမှာလက်ရှိနေထိုင်တဲ့သူများကိုပဲပြေးကြပြီးမှစံပြေဟာကတော့နယ်ဘက်မှာရှိနေတဲ့စခန်းဘက်မှာလည်းဒီလိုတော့ကဒေါ်လာပို့ကလုံခြုံရေးရအခြေရှိတယ်လို့ပဲယူဆပါတယ
်။ဒီနေ့မှလည်းခရီးရနှိမ့်ချင်းကျောင်းနဲ့စစ်ဆောင်တွေနေတဲ့ဘုံကြီးကျောင်းတွေမှာ UNHCR ဖွဲ့တွေကနေအသုံးဆောင်ပစ္စည်းတွေဖြန့်ဝေနေတယ်လို့လည်းဆိုပါတယ်။UNHCR ကလည်း COVID-19 ကာကွယ်ရေးအတွက်တကူရေတုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အသုံးဆောင်ပစ္စည်းတွေဖြစ်တဲ့တာပိုလင်စတွေ၊ချင်းတောင်၊ဖျားဆောင်တွေနဲ့မီးဖူချောင်းလုံးပစ္စည်းတွေ၊နေအောင်ခြေစွမ်းအင်သုံးမီးအိမ်တွေကိုဂူကြီးထောက်ပံ့ဖြန့်ဖြူးထားမဲ့ကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။အိမ်ဆောင်စုတစ်ထောင်လူရင်း 9,000 ထိကိုအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမင်းတပ်မြို့နယ်ကဒုက္ခသည်တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်။